ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ငွေကျပ်145ဘီလီယံကိုသုံးစွဲခင်းပြုထားတဲ့ရခိုင်ပြည်နယ်ဒေသနာစီမံကိန်းဥပဒေမူကြမ်းကိုဒီနေ့ကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်အရေးပေါ်အစည်းအဝေးနောက်ဆုံးနေ့မှာအတည်ပြုလိုက်တာဖြစ်ပါတယ်။လက်ရှိပြည်နယ်အစိုးရကလက်မှတ်ဗဏ္ဍာရေးနှစ်မှာငွေကျပ်ဘီလီယံပေါင်း300ကျော်သုံးစွဲခင်းပြုဖို့ပြည်ထောင်စုအစိုးရအဖွဲ့တန်တင်ပြတောင်းခံခဲ့ပေမဲ့ငွေကျပ်145ဘီလီယံကိုသာခွင့်ပြုပေးလိုက်တာဖြစ်ပါတယ်။ပြည်ထောင်စုအစိုးရကခွင့်ပြုလိုက်တဲ့ငွေပမာဏနဲ့ဘတ်ဂျက်ကိုသာပြည်နယ်လွှတ်တော်ကဒီနေ့အတည်ပြုပေးရတာဖြစ်ပါတယ်။ပြည်ထောင်စုအစိုးရရဲ့ခွင့်ပြုငွေတွေနဲ့ဒေသတွင်းတည်ဆောက်ရေးလုပ်ငန်းတွေကိုဆောင်ရွက်ရမှာပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်ကြဖို့ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဦးတာညွန်းကတိုက်တွန်းပြောကြားခဲ့ပါတယ်
။အခုနောက်ပိုင်းမှာကုမ္ပဏီတွေကတင်လာရလာတဲ့လုပ်ငန်းတွေကိုတင်လာဘလောက်ရတယ် estimate ကဘလောက်လုပ်ရမယ်ဆိုတဲ့အားတွေကိုတချို့ဘိုးကပ်ပြီးတော့တချို့ကြီးညာချက်တွေကပ်ပြီးတော့ပြကုမ္ပဏီကဆောက်လုပ်မယ်ငွေဘလောက်ရတယ်ဆောင်ရွက်မဲ့ကာလကဘလောက်ဖြစ်တယ်ဆိုတဲ့အားကိုပွင့်လင်းမြင်သာလို့ရှိရင်တော့ဒါပြည်သူတွေအနေနဲ့လည်းသိရှိနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ပြည်သူများကအများကြီးကျေနပ်သိသိမှုဖြစ်ပါတယ
်။လက်ရှိအစိုးရတက်တန်း9နှစ်တာကာလအတွင်းရခိုင်ပြည်နယ်အတွက်2017ဆနှစ်ဘဏ္ဍာရေးနှစ်မှာငွေကျပ်34ဘီလီယံသာရတဲ့အတွက်အ ਨੇ စုံဖြစ်ပြီးဝင်ရကျုပ်ဥမ္မာမောင်လက်ထက်2014ဆနှစ်ဘဏ္ဍာရေးနှစ်မှာတော့ငွေကျပ်200နဲ့ဘီလီယံရတဲ့အတွက်အများဆုံးဖြစ်ပါတယ်။အဲဒီနောက်2015ဆက်ရောက်ဘဏ္ဍာရေးနှစ်မှာပြည်ထောင်စုအစိုးရကရခိုင်ပြည်နယ်တဲ့သုံးဆွဲခင်းကို140ချက်ဘီလီယံသာခွင့်ပြုပေးခဲ့ပြီးအခုဆိုရင်ကျပ်145ဘီလီယံသာခွင့်ပြုတာဖြစ်တဲ့အတွက်ဥမ္မာမောင်လက်ထက်နဲ့နှိုင်းယှဉ်လိုက်ရင်နှဲသွားတာဖြစ်ပါတယ်။ပြည်ထောင်စုအစိုးရဖွဲ့ရဲ့ဘန္ဒာရေးဆိုင်ရာမူဝါဒအပြောင်းလဲတဲ့ကြောင့်လာမယ့်ဘန္ဒာရေးနှစ်အတွက်ခွင့်ပြုငွေတွေရုံးနိုင်ခဲ့ရတာလို့ရခိုင်ပြည်နယ်လွှတ်တော်ဥပဒေပြုရေးကော်မတီဝင်တွေကပြောပါရယ်။လာမယ့်ဘန္ဒာရေးနှစ်အတွက်ရခိုင်ပြည်နယ်ရဲ့တာတမန်တည်ဆောက်ရေးလုပ်ငန်းတွေအတွက်တင်ပြထားတာတွေမှာအများဆုံးလျှော့ချခံခဲ့ရတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်မြတ်ကျော်ကပြောပါရယ်
။ငွေလုံးငွေရေးမှာ infrastructure လို့ကျွန်တော်တို့ပြောမှာပေါ့။ပြည်သူရေးဟိုဟာလိုအပ်ချက်နဲ့ကျွန်တော်တို့တောင်းခံတဲ့စောက်ပိုင်းတွေ land တရားတွေပြီးရင်ကျွန်တော်တို့လူမုံအဖွဲ့စီရေဖွံ့ဖြိုးတိုးတက်မှုအတွက်လိုအပ်တဲ့ကျွန်တော်တို့ရခိုင်ပြည်မှာရှိတဲ့တော်တော်များများရေပေနဲ့ကြုံတဲ့ဘိုင်းတွေမှာလည်းပြောမယ်ဆိုကျွန်တော်ဒီရဒါတာတွေအဲ့ဒါတွေကိုရှော့ချတဲ့ဘိုင်းတွေကအများကြီးပါတော့တာ
ရခိုင်ပြည်နယ်ဟာမြန်မာနိုင်ငံမှာဒုတိယမြောက်အစင်းရဲဆုံးပြည်နယ်တစ်ခုဖြစ်ပါတယ်ဘန္ဒာရဲနှစ်တစ်ခုမှာငွေကျပ်ဘီလီယံပေါင်း300လောက်သုံးစွဲဖို့လိုအပ်နေပြီးကျပ်ငွေ145ဘီလီယံခွင့်ပြုငွေနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြကြပါတယ်။ဒါအပြင်ပြည်ထောင်စုအစိုးရအဖွဲ့ရဲ့ခွင့်ပြုငွေစည်းရင်းထဲမှာမလိုအပ်တဲ့အသုံးစရိတ်တွေပါဝင်နေတယ်လို့လည်းမြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းလိုင်ကပြောပါတယ်
။တင်ပြတဲ့အပိုင်းမှာတချို့ဆိုရင်ကုန်ကျစရိတ်တွေကိုအလွန်ကျွန်တင်ပြတယ်လို့ပြောရတဲ့အပိုင်းတွေရှိတယ်။ဘာလို့ဆိုတော့ဒီကျွန်တော်တို့ဝန်ကြီးအိမ်တွေအင်အားတွေကိုပြုပြင်မုံမုံထိန်းသိမ်းစေခါလွန်ခဲ့တဲ့3နှစ်လောက်ကစောက်တဲ့အိမ်တစ်ဆောင်ဟာအခု3,500လောက်ထိကုန်ကျကမီပြုပြင်မုံမုံရမယ့်အဆင့်ကိုရောက်တော့တယ်ဆိုတော့အပိုင်းဟာတေသေးချာချာစစ်စစ်မှုပိုင်းအားနေတယ်လို့အဲ့လိုသုံးသပ်ပါတယ
်။ပြည်ထောင်စုအစိုးရဖွဲ့ရဲ့ခွင့်ပြုငွေတွေကိုအောက်ရှိမှာအမှန်တကယ်သုံးစွဲခြင်းရှိမရှိနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအရေးသွေးကောင်းမွန်ခြင်းရှိမရှိကိုထိထိရောက်ရောက်ကြီးကြပ်ဖို့လိုအပ်တယ်လို့လည်းလွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်။2016ဆက်ကွန်ဘန်နာရဲ့နှစ်အတွက်ခွင့်ပြုထားတဲ့ငွေပမာဏထဲမှာပြည်နယ်အစိုးရဖွဲ့ကလွှတ်တော်ထံကတိပေးထားတဲ့စီမံကိန်းတွေအကောင့်တွေပို့ဖို့တောင်းခံထားတဲ့ဘတ်ဂျက်လည်းအတော်များများဖြတ်တောက်ခံရတယ်လို့သိရပါဗျ။ပြည်နယ်လွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်တွေစ조사ပြီးတင်ပြတောင်းခံမှုတွေဟာအရာမတင်ဖြစ်ရတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြောပါဗျ။
အခုကကျွန်တော်တို့တွေ့ရတာကစီမံကိန်းရေးဆွေးဌာနကနေတင်ပြလိုက်တဲ့ဟာတွေလောက်ပဲပါတယ်။လွှတ်တော်ကိုယ်စားလှယ်တွေလွှတ်တော်တွင်းမှာအကျိုးမှန်တဲ့조사ပြီးတင်ပြတာတွေကမပါစလောက်တော်တော်လေးကိုရှားနေတယ်။တချို့နေရာတွေမှာဂတိပေးပြီးမှလုပ်မယ်ဆိုပြီးတော့ပါလာတာလေးတွေပျောက်သွားတာတွေရှိတယ်။နော်အဲ့ဒါကြောင့်ကျွန်တော်ပြောချင်တာကအစိုးရတရက်ဟာဘာပဲဖြစ်ဖြစ်ဂတိပေးပြီးရင်အဲ့ဒီဂတိတွေတည်ဖို့လိုတယ်။နော်လွှတ်တော်ကိုယ်စားလှယ်များကလည်းအဲ့ဒီဂတိတွေတည်နိုင်ဖို့အတွက်ပြည်သူကိုကိုစားပြုပြီးတင်ပြတဲ့လူတွေဖြစ်တယ်။နော်အဲ့ဒါကြောင့်ကျွန်တော်တို့တင်ပြချက်တွေမှာပါတာကတော့ကျွန်တော်တို့စိတ်မကောင်းဘူးပြောရအောင်။နောက်ဆိုရင်တော့ကျွန်တော်တို့လွှတ်တော်ထဲမှာတင်ဖို့အတွက်စီမံကိန်းရေးဆွေးရေးဌာနကိုတင်ရမလို့ဖြစ်နေတယ်။အဲ့ဒါကြောင့်လွှတ်တော်ရဲ့အခန်းကဏ္ဍကိုလည်းဦးစားပြီးစဉ်းစားပြီးဖို့အတွက်နောက်လာမယ့်အစိုးရတွေကဒါကိုသဘောပေါက်နားလည်ထားဖို့လိုအပ်လိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။
ဒီနေ့ရခိုင်ပြည်နယ်လွှတ်တော်မှအတည်ပြုလိုက်တဲ့ခွင့်ပြုငွေတွေဟာရခိုင်ပြည်နယ်အစိုးရအဖွဲ့လက်အောက်မှာရှိတဲ့ဝင်ကြီးဌာနတွေနဲ့ပြည်နယ်အစိုးရအဖွဲ့ရုံး23ခုအတွက်ဖြစ်ပါတယ်။ကျန်တဲ့ပညာရေးကျန်းမာရေးနဲ့ကြီးလက်ဒေသဖွံ့ဖြိုးရေးကဏ္ဍတွေအတွက်ကိုတော့ပြည်ထောင်စုအစိုးရကဓာတ်ရိုက်ကန်တွေစီမံခန့်ခွဲထားကြောင်းအခုအတည်ပြုလိုက်တဲ့ဘတ်ဂျက်ထဲမှာအဲ့ဒီဌာနတွေအတွက်မပါဘူးလို့သိရပါတယ်ခင်ဗျာ။